ခုတော့ time ကသတင်းကိုဆက်ပါမယ်။ time ဆူရကလှုပ်ပင်းနေတဲ့အလုသမားလက်မှတ်ပန်းရောင်ကတ်တွေပြုတ်လုထားပြီးဒါရွှေပြောင်းလုသမားတွေအနေနဲ့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်မှတ်ပုံတင်တဲ့သကောင်းစင်းရဲ့အဆင်သင့်မဖြစ်သေးရင်လောလောဆယ်ဘယ်သူဘောပါဖြစ်တဲ့အကြောင်းအထောက်ထားလက်မှတ်ဖြစ်တဲ့အစိမ်းရောင်စာအုပ်ကိုမြန်မာတန်ရုံကနေဘန်ကောက်ပါဝင်နေရာ၅ခုမှာရုံးနေဖွင့်ပြီးတော့ထုတ်ပေးသွားမယ်လို့သိရပါတယ်။အသေးစိတ်ကို mass A မှာတင်ပြပေးပါလိမ့်မယ်ခင်
ထိုင်းဆိုရလုတ်ပေးထားတဲ့အလုသမားလက်မှတ်နဲ့အတူနိုင်ငံကူးလက်မှတ်လုပ်ဖို့အတွက်ကမှတ်ပုံတင်တဲ့သကောင်စင်းနဲ့အဆင်သင့်မရှိသေးဘူးဆိုရင်မိသူမိဝါဖြစ်ကြောင်းတသက်အထောက်အထားစာအုပ်ထုတ်ပေးသွားမှာဖြစ်ကြောင်းဘန်ကောက်မြို့မြန်မာတန်ရုံးကအလုသမားတန်အရာရှိဦးသိန်းနိုင်ကဆိုပါတယ်
။မိသူမိဝါဖြစ်တဲ့ကြောင်းထုတ်ပေးရပါဘူး Service of Identity CSIN ကတောင်းဆိုပါတော့နော်။ဟိုအထောက်အထားမပြည့်စုံတဲ့အခါကျတော့ဆိုင်နိုင်ငံနဲ့ဘက်ကရိုက်ထားတဲ့လူတွေကလည်းပဲဟိုပါလေအတော့6,500လောက်ရှိတယ်တိ။အဲဟိုတို့ကလည်းဟို2000ကမတ်ဆုံးသက်ပြည့်စုံရင်တို့ကလည်းတန်းကုန်ပြီ။အဲအထောက်အထားတွေဟိုမရှိမစုံနဲ့ဆိုရင်ထက်ပြီးတော့ဟိုတော့လူတို့ကကြီးရတယ်ဒီလက်နာရှိမှဆိုလို့ဟိုဟိုတော့တော့ဆိုရင်အားဖြင့်ပတ်စုကြီးကိုထုတ်ပေးနိုင်တဲ့ဆက်ကြမှာအဲသူတို့ကြာကြီးတတိကံထောက်ထားနေထုတ်ပြီးတယ်ယူခဲ့ပါပဲ။ဟိုဟိုကပတ်ရောက်ဆိုဟိုကတ်ရှိလူတွေကခုနကပုံပုံနေနေရှိတယ်အယောင်ရှိရှိရှိနေတယ်ပတ်စုချက်လို့ရတယ်။အခုကဘာမှဟိုအထောက်အထားမရှိတဲ့လူတွေလေအဲ့ဒါနောက်ကြနေမှာဆိုလို့လေအဲလုပ်ပြီးပါလေ
ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ရုံးရဲ့အစီအစဉ်နဲ့ဘန်ကောက်အပါအဝင်နေရာ၅ခုမှာကြီးကျယ်ရုံများဖွင့်လှစ်သွားမှာဖြစ်ကြောင်းနဲ့ထိုင်းဆိုရနဲ့ညှိနှိုင်းပြီးတရားဝင်ထုတ်ပြန်သွားမှာဖြစ်ကြောင်းမတ်လအတွင်းမှာတော့စတင်နိုင်ဖို့အတွက်စီစဉ်ထားတယ်ဆိုပြီးအလို့သမားတန်အရာရှိဦးသိန်းနိုင်ကဆက်ပြောပြပါဗျာအ
ဲ့ဒါဒီကျွန်တော်ကကြီးကျယ်ရုံရုံအားလုံးဖွင့်ပါမယ်ဒီမှာကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တည်ရဘန်ကောက်နေ့ရက်လေဆယ်လေးဆောက်ရင်တောင်းပါအဲ့မှာထုတ်ပြရပါဟုတ်ကဲ့။အဲ့ဖို့ဖို့ဆိုကျွန်တော်တို့ကအထိုင်းဟိုမှာရှိရကိုပြည့်ပြည့်တင်ထားပါတယ်။ကျန်ဟိုတရားဝင်အမေထုတ်ပြန်ကြည့်ဆိုပြီးစောင့်နေတာပါ။လက်စာလေးတော့စောင့်နေမှာပါဟုတ်ကဲ့ပါ
။အခုလက်ရှိလုတ်ပေးမဲ့မိသူမိဝါဖြစ်ကြောင်းတသက်အထောက်ထားစာအုပ်အတွက်အချက်လက်များဖြည့်ဆွက်ရမှာအချက်28ချက်ပါဝင်ပြီးရှောက်ထားသူရဲ့ကိုယ်ရေးအချက်လက်တွေအပါအဝင်ရှောက်ထားသူရဲ့မိသားစုဆင်မျိုးရင်းချာတွေရဲ့အလုပ်အကိုင်တွေနေရက်လိပ်စာတွေလည်းဖြည့်ဆွက်ပေးရမှာဖြစ်ပါတယ်။ဒါ့အပြင်ရှောက်ထားသူဟာပြစ်မှုတရားမမှုရအေးအေးယူခံထားရတာတွေရှိရင်လည်းဖြည့်ဆွက်ပေးဖို့ပါဝင်ပါတယ်။ဒါ့အပြင်ရခိုင်နိုင်ငံကူးလက်မှတ်ရှောက်ထားခဲ့ရင်လည်းဖြည့်ဆွက်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အချက်28ချက်ကိုဖြည့်ဆက်ပြီးမှသာ Certificate of Identity လို့ခေါ်တဲ့သက်သေအထောက်အထားစာအုပ်အစိမ်းရောင်ကိုထုတ်ယူနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရကယာယီနိုင်ငံကူးလက်မှတ်ကနေမှတ်ပုံတင်တဲ့သကောင်စရင်ရှိမယ်ဆိုရင်တော့ထိုင်းနိုင်ငံအပြင်တခြားနိုင်ငံတွေကိုပါသွားနိုင်တဲ့နိုင်ငံကူးလက်မှတ်အနီရောင်စာအုပ်ကိုထုတ်ပေးမှာဖြစ်ကြောင်းပြီးခဲ့တဲ့နှစ်တွေကပြောဆိုထားတာပါ။ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့သမားအတော်များများကတော့မြန်မာပြည်ကိုပြန်ပြီးတော့မှတ်ပုံတင်တဲ့သကောင်စရင်သွားပြန်လုပ်ဖို့အတွက်ငွေချေးပါဝင်အခြားအခက်အခဲတွေရှိနေတာကြောင့်အစင်အစ်မဖြစ်ကြပဲအတော်များများကနိုင်ငံကူးလက်မှတ်တွေမလုပ်နိုင်ကြပါဘူး။ပြီးခဲ့တဲ့နှစ်ကထိုင်းစစ်အစိုးရတဲ့လက်ထက်မှာတော့အလုသမားလက်မှတ်တွေကိုနေချင်းပြီးလုံဆောင်ပေးခဲ့တာတောင်မှတန်းနဲ့ချီရှိတဲ့မြန်မာတွေတဲက6သိန်းကျော်သာအလုသမားလက်မှတ်တွေလုံနိုင်ခဲ့ကြတာပါဒီအတွက်မြန်မာတွေဟာဒီနှစ်ဆန်းအတွင်းမှာမကြာခဏဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ထိုင်းနိုင်ငံတွင်းမှာအလုလုကင်နေကြတဲ့မြန်မာရှစ်ပြောင်းလုသမား2တန်းခွဲကနေ3တန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားကြပြီးမဲ့နေ့စဉ်အလုကင်ရှာဖွေလိုသူတွေများလာတဲ့အတွက်ဒီတဲ့မကလည်းရှိနိုင်တယ်ဆိုပြီးအလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတုံ့သက်ကြပါတယ်ရှင်